ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ဘတ်စကားတစ်စင်းကိုမိလာပုံနဲ့တိုက်ခိုက်မှုဖြစ်ပြီးတော့လူခုနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။မနေ့အာယုံတက်ချိန်မှာ Cossack Bazaar မြို့ကနေဒါခမြို့တော်ကိုထွက်ခွာလာတဲ့ခီးစဲပြင်းတဲ့ဘတ်စကားအဝေးပြေးလမ်းမကြီးပေါ်မှာမောင်းနေနေတော့မိလာပုံနဲ့ပြစ်ခတ်တိုက်ခိုက်ခံရတာပါ။လူ၁၆ယောက်မကလည်းဒဏ်ရာရသွားပြီးတော့အများစုဟာမိလောင်ဒဏ်ရာတွေရတာဖြစ်ပါတယ်။သူတို့ကိုဒါခဆေးကောလိတ်ဆေးရုံမှာတင်ထားပါတယ်။ဒီတိုက်ခိုက်မှုကိုအတိုက်ခံတွေပြုလုပ်တာလို့အခင်းဖြစ်ပွားတဲ့ကော်မီလာခရိုင်ရဲချုပ်ကပြောပေမဲ့လည်းဒါကိုအတိုက်ခံတွေကငြင်းပါတယ်။များသောအားဖြင့်မော်တော်ယာဉ်တွေကိုနိုင်ငံရေးပျော့ကပါတဲ့မိလောင်ပုံနဲ့တိုက်ခိုက်မှုတွေကြောင့်ဇန်နဝါရီလအစပိုင်းတည်းကဆိုရင်လူ53ဦးမကသေဆုံးခဲ့ရပြီဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာဇာတုကအစင်ပေးဖို့အတွက်အတိုက်ခံညွန်မအဖွဲ့ခေါင်းဆောင်ဝင်ကြီးချုပ်ဟောင်းခါလီဒါဇီယာကနိုင်ငံတော်ဝန်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ဖို့ဇန်နဝါရီလတွေကညွှန်ကြားထားတာဖြစ်ပါတယ်။အဲဒီနိုင်ငံရေးသမားနှစ်ဦးဟာသူပြိုင်ကိုပြိုင်အာဏာအသာရဖို့ကြိုးပမ်းနေကြတာအတော်ကြာပါပြီ။မစ်ဇီယာနဲ့သူ့ရဲ့လက်ထောက်တွေကဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်ရှင်။